ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဒုက္ခသည်တွေကိုပြန်လည်နေရာချထားရေးပြင်ဆင်ဆောင်ရွက်တာတွေကပြည့်စုံမှုမရှိဘူး။ဒါကြောင့်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးဟာအသင့်မဖြစ်သေးဘူးဆိုပြီးတော့ဒီကုလသမဂ္ဂရဲ့လက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူအယ်လာကပြောလိုက်ပါတယ်ဆိုတော့အခုလိုဒီဒုက္ခသည်တွေပြန်ဖို့ဟလာအသင့်မဖြစ်သေးဘူးဆိုပြီးကုလသမဂ္ဂအရာရှိတယောက်ရဲ့ပြောဆိုလိုက်တဲ့အပေါ်မှာဝင်ကြီးတို့အနေနဲ့ဘယ်လိုပြန်လည်ထောက်ပြချင်ပါလဲရှင
်ကျွန်တော်ဆက်ပြီးတော့နိုင်ငံသဘောတူစာချုပ်ထုတ်ပြီးတော့အချုပ်အတိုင်းကိုကျွန်တော်တို့ကနေအစီအမင်းဖြစ်အောင်ကြိုးစားဆောင်ရွက်ခဲ့တယ်။တကယ်ပဲကျွန်တော်တို့စနိုင်အောင်ကျွန်တော်တို့ဆောင်ရွက်ခဲ့တယ်။ဒီကိစ္စရဲ့ January 28ရက်ရပြီ။ကျွန်တော်စနိုင်အောင်ကြိုးစားခဲ့တော့ဒါကိုအစီအမင်းဖြစ်တယ်။ဘာလို့ဆိုတော့ကျွန်တော်လက်ခံရေးစခန်းနေလာတယ်။အခုဆောင်ရင်းနဲ့တော်တော်ကိုပြည့်စုံလာပြီ။အခုဝင်လာရင်လည်းသူကအတုတ်လိုက်တုတ်လိုက်ဝင်မှာမလို့ကျွန်တော်တို့လက်ခံနိုင်တဲ့အစီအမင်းဖြစ်လာတဲ့ပမာဏတော့ကျွန်တော်တို့ကကြော်နေသေးတယ်။ဘာလို့လဲဆိုတော့လက်ခံရေးစခန်းနေလာတဲ့အစီအမင်းဖြစ်တယ်။ဈာစခန်းကလည်းအစီအမင်းဖြစ်တယ်။ဈာစခန်းဆိုတာအကြိုက်နေမှာမဟုတ်ဘူး။ကျွန်တော်တို့ငွေရပြောပြီးတာခဏပဲနေရမှာအလွန်ဆုံးတစ်လပဲနေရမယ်ဈာစခန်းမှာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီ village plan အရာကျွန်တော်တို့အကွက်တီချန်ထားတာရှိတယ်။အဲ့တော့အကွက်တီချန်ထားတယ်ဆိုတာလည်းသူတို့ရဲ့နေရာနဲ့အနည်းဆုံးနေရာတွေပဲမူလနေရာနဲ့အနည်းဆုံးနေရာတွေပဲအဓိကကျွန်တော်တို့ကနေပြီးတော့ဒီလေယာမြေတို့ဒီတောင်ပေါ်တို့ဒီအလုတ်လောက်ကိုင်းတာနဲ့ပတ်သက်ပြီးတော့ဒီငါးဖန်းနဲ့ကန်တို့စသဖြင့်သူတို့မူလရဲ့အလုတ်ကိုင်းကြီးနဲ့ပတ်ဝန်းကျင်နေမှာပဲနေရာပြန်ပြီးတော့ချဖို့အတွက်စီစဉ်ထားတာဖြစ်တဲ့အတွက်ကြောင့်ဟိုကျွန်တော်တို့ကအစီအစဉ်ဖြစ်နေတယ်။ဘာဖြစ်လို့လဲဆိုတော့အိမ်ကြီးအကုန်လုံးကိုအစီအစဉ်ဖြစ်ပြီးတော့ဆောက်ထားလို့ကတော့မရဘူးလေ။ဘာဖြစ်လို့လဲဆိုတော့ပြန်လာမယ့်အခြေအနေနဲ့ကျွန်တော်တို့ကြည့်ရတယ်။ကြည့်ရတဲ့ခါကျတော့အခုပြန်လာမယ့်ရှင်ကြီးတွေတို့ဟိုဘက်ကပို့တာရှိတယ်ပေါ့နော်။ပြန်လာမယ့်ဟာတွေပို့တဲ့ရှင်ကြီးတွေရှိတယ်။ရှိတော့အဲ့ဒါကြီးကျွန်တော်တို့စီစစ်လိုက်တယ် verify လုပ်လိုက်တော့ရတဲ့စည်ရင်းအရဆိုလို့ရှိရင်ကျွန်တော်တို့ပထမအဦးဆုံးအချိန်လက်ခံနိုင်တဲ့အချိန်မှာကျွန်တော်တို့ဒီအိမ်ဒီအစီအစဉ်ဖြစ်ဖို့ဆိုရတဲ့တချို့အိမ်တွေလည်းစောင့်ဆောင်နေပြီပြန်လာရင်လည်းအစီအစဉ်နဲ့ဆောက်လို့ရအောင်လည်းလုပ်ထားပြီးပြီဆိုတော့ဒီပြန်လာရင်ကျန်းမာရေးတို့ပညာရေးတို့ဒါတွေကလည်း assess ဖြစ်အောင်လို့ကျွန်တော်တို့ COVID-19 ရဲ့ implementation committee ကလည်းဒါတွေကိစ္စကို speed up လုပ်နေတယ်ပေါ့နော် NBC ကိစ္စကို speed up လုပ်တာတို့ citizenship ကို speed up လုပ်တာတို့အဲ့ဒီဘက်ကနောက်ဆက်မြက်ကကဲ့မနေရလဲ closure တွေကစတဲ့လုပ်နေတယ်လေအခုကျွန်တော်ကြောက်တော့မှာတော့နောက်တစ်ခုလုပ်ဖို့အတွက်ကိုပြီးခဲ့တဲ့ရက်ကပဲသွားပြီးတော့ဆွေးနွေးတိုင်ပင်ပြီးပြီးအားလုံးသဘောတူရဲ့ camp closure တွေလည်းလုပ်တော့မယ်ဆိုတော့လူပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအတွက်ကိုကျွန်တော်တို့ပြင်နေတယ်လူငယ်ရေးပိုင်းကလည်းအများကြီးပဲကျင့်ကြပြီးတော့ဆောင်ရွက်နေတာရှိတယ်ဆိုတော့ကျွန်တော်တို့အစီအစဉ်ဖြစ်တယ်ခင်ဗျ
ဟုတ်ကဲ့သူ့အနေနဲ့မောင်တော်ဒုက္ခသည်စခန်းကိုလည်းတွားပြီးတော့လေ့လာခဲ့တယ်နောက်ပြီးတော့ဒီဝင်ကြီးတို့လိုဟလာအစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးပြီးကမှအခုလိုထောက်ပြတာဘာကြောင့်လို့ထင်ပါလဲရှင်အထူးသဖြင့်တော့ဒီဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးစဉ်မှာသူ့ဘက်ကသဘောထားဘယ်လိုများသိခဲ့ရတာရှိလဲရှင်ဟုတ်
ကျွန်တော်တို့နဲ့တွေ့ဆုံဆွေးနွေးတော့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့ကနေပြီးတော့ဒါအားလုံးကလည်းသိပြီးသားပဲကျွန်တော်တို့တေချာမြင်အောင်ရှင်းပြတယ်ထင်အောင်ရှင်းပြတယ်နောက်တကယ်လည်းကြက်ကြက်နက်နက်ကျွန်တော်တို့ပြောပြပြပြတဲ့ခါကျတော့တို့တို့ဒါတွေလည်းတို့သိသွားတာပဲနောက်တစ်ချက်ကတော့ကျွန်တော်တို့ကလည်းအများကြီးကျွန်တော်တို့ပူးပေါင်းကူညီမယ်ဆိုတာပြောရတယ်ပူးပေါင်းကူညီနိုင်မယ်ဒီလမ်းတွေကိုလည်းတို့မေးသွားတယ်ပေါ့နော်ဒါကြီးအကုန်လုံးကျွန်တော်တို့နဲ့ဆွေးနွေးသွားတာတော့ဟိုဒီအဆင်ပြေနေတာပဲ
ဟုတ်ကဲ့ဆိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပြီးတော့ပို့မဲ့ဒုက္ခသည်စီးရင်ဒီစီးရင်ပို့တဲ့ခါမှာကြံ့ကြာမှုတွေရှိနေတယ်ဒီအပေါ်မှာရောသူနဲ့ဝင်ကြီးတို့ဘလို့ဝင်ကြီးတို့ဘက်ကဆွေးနွေးတင်ပြခဲ့တာရှိပါလဲရှင်ဟုတ်ကဲ့
ကျွန်တော်ကဒါအရှိအရှိတိုင်းပဲတင်ပြခဲ့တယ်အရှိအရှိတိုင်းကမှလည်းဆိုလို့ရှိရင်ဒီပုံစံတွေဖြစ်ဆက်တဲ့ခါမှာမတူညီဘူးဒါကြောင့်မလို့ verification ဒီပြန်စီစစ်တဲ့နေရာမှာကြံ့ကြာမှုရှိတယ်ဒါပေမဲ့ဘလို့ပဲကြံ့ကြာကြံ့ကြာကျွန်တော်ချက်ချင်းအော်ကြံ့ကြာမှုရှိတာကမြန်အောင်ဆိုပြီးကျွန်တော်တို့ဖြစ်တဲ့နည်းတွေနဲ့ဒီဘက်မှာကျွန်တော်တို့ဆောင်ရွက်နေတယ်ဒီလူမှုကြီးကြပ်ရေးတော့အကုန်လုံးကနေပြီးတော့နိုင်ငံသားရေးရောအချာကြက်ကြက်နက်နက်ဒီကိစ္စကိုဆောင်ရွက်နေတယ်ပြည်ထရေးရောအားလုံးဆောင်ရွက်တဲ့အခါမှာ verify လုပ်လို့ရတဲ့စီးရင်တွေလည်းထွက်လာပြီနောက်ကကျွန်တော်တို့ကနေပြီးတော့ဒီစီးရင်တွေကတော့ကျွန်တော်တို့စစ်ဆေးပြီးသားပါဒီဟာတွေပြန်လဲခံနိုင်ပါတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ကစီးရင်မပို့ခင်ကလည်းကျွန်တော်တို့ပို့ထားတဲ့စီးရင်တွေလည်းရှိတယ်တကယ်တမ်းဆိုလို့ရှိရင်တစ်ဖက်ကမြန်မြန်တုတ်ပြန်လိုက်လို့ရှိရင်ဒါအလွယ်လေးပဲပြန်လက်ခံလို့ရတဲ့နည်းလမ်းတွေရှိတယ်ဒါကြောင့်လည်းကျွန်တော်တို့ကိုယ်တိုင်ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြန်တွေ့ဆုံဆွေးနွေးဖို့ညှိနှိုင်းဖို့နှစ်နိုင်ငံချစ်ချင်ရင်းနှီးစွာနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကိစ္စတွေကျွန်တော်တို့ဆက်ကြိုးစားနေတာပါဆက်တော့အမြဲတမ်းအစီအစဉ်ဖြစ်အောင်လုပ်နေတဲ့သဘောပဲကျူးလည်းကျူးစားနေတယ်ခင်ဗျာဆောင်ရွက်
ဟုတ်ကဲ့ခုဒီကုလသမဂ္ဂလာရဲ့ပေါ့နော်ဒီအရာရှိတယောက်မြန်မာနိုင်ငံကိုလာတယ်ဒီဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်မဖြစ်ဘူးလို့ပြောဆိုလိုက်တာဟာလက်ရှိဝန်ကြီးတို့ဒီပေါ်ဆောင်နေတဲ့ဒုက္ခသည်ပြန်လည်လက်ခံရေးနေရာချထားရေးအတွက်ဟိုထိခိုက်စရာရှိပါသလားရှင
်ပြောဆိုသုံးသက်ချက်အရာဆိုလို့ရှိရင်တော့ဒါအစီအစဉ်မဖြစ်သေးဘူးလို့ပြောလိုက်တာတော့ကျွန်တော်တို့အတွက်ဒါဟိုလက်ခံရေးအတွက်ကိုတစ်ဖက်ကလူကဒီစကားကိုဒါနားပေါက်လို့ရှိရင်တော့ဒါအမှန်တန်ဟုတ်ပါဘောနော်ထိကြိုက်တာဗောနော်ထိကြိုက်တယ်ဒါပေမဲ့တကယ်အမှန်ကဒီလိုမဟုတ်ဘူးဆိုတော့ကျွန်တော်တို့ကိုယ်လည်းသွားမှဖြစ်တဲ့အတွက်ကြောင့်ကဲငါအဓိကကတော့တစ်ဖက်အစိုးရကလည်းသဘောပေါက်ဖို့နော်ဒီအမှန်တရားကိုသိဖို့ဒါအမှန်တရားကသိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လေပူပေါင်းဆောင်ရွက်မှုအပိုင်းမှာပဲကျွန်တော်တို့ဟိုနည်းနည်းလေးဟိုပူပေါင်းပြီးတော့ပို့ပြီးတော့သင်မြန်အောင်နည်းလမ်းနေနဲ့ပူပေါင်းဆောင်ရွက်ဖို့ ပဲရှိတာပါခင်ဗျာနောက်တစ်ချက်ကတော့လေဟိုဘက်ကိုကဲမင်းထဲမှာရောက်နေတဲ့သူတွေကတော့တင်းမှန်ကိုတကယ်သိလားမသိလားဆိုတော့ကျွန်တော်အနေနဲ့မသိကြဘူးဖြစ်နေတယ်ဘာကြောင့်လဲဆိုကျွန်တော်တို့လည်းလွှင့်နေတာပဲတင်းမှန်ကြီးပြောနေတာပဲဒါပေမဲ့တကယ်သူတို့နားကိုရောက်ခဲ့လားဆိုတာမသိဘူးဖြစ်နေတယ်ဒါကြောင့်ကျွန်တော်တို့ဒီဟာကိုကျွန်တော်ရတဲ့နည်းနဲ့မိုးလည်းမကြဘူးကျွန်တော်တို့လည်းစိုးရိမ်မှုတွေရှိတယ်ဒါကိုအမြန်ဆုံးဖြစ်အောင်ဆိုလို့ကျွန်တော်တို့ကသွားဖို့စီစဉ်တာပဲခင်ဗျာ
ဟုတ်ကဲ့ဒုက္ခတွေပြန်လဲလက်ခံရေးအစီအစဉ်ပေါ့နော်အသေးမဖြစ်သေးဘူးလို့ပြောလိုက်တာဟာသူ့ရဲ့တစ်ဖက်သက်သုံးသက်ချက်လို့ထင်ပါလားဝန်ကြီးဘယ်လိုများပြောနိုင်မလဲရှင်ဟုတ်ကဲ့
ဒါတော့သူ့ရဲ့အထင်နဲ့သူ့ရဲ့အမြင်နဲ့သူပြောတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့အဲ့လိုကြီးတော့ကျွန်တော်မဝေဖန်ခြင်းဘူးသို့တော့ကျွန်တော်တို့ရဲ့လုပ်ငန်းကျွန်တော်တို့လုပ်ထားတဲ့စိတ်ရင်းစေနာမှန်နဲ့အမှန်တရားကြီးကျွန်တော်လုပ်နေတဲ့အလုပ်တွေကတော့ကျွန်တော်တို့အသိဆုံးပဲကျွန်တော်တို့အသိဆုံးမလို့ကျွန်တော်တို့သိရဲ့ကျွန်တော်တို့အမှန်တိုင်းပဲဆက်လက်ပြီးတော့ကျွန်တော်တို့လုံဆောင်ချက်တိုင်းပဲဆက်လုပ်သွားမယ် UN ကလည်းပူးပေါင်းပါဝင်မှုတွေပါမယ်ဆိုတာလည်းပြောပြီးသားပဲဖြစ်နေတယ်နောက်ကကျွန်တော်တို့လည်းဟိုဘက်ကိုသွားပြီးတော့တစ်ဖက်မှာအမှန်တရားကိုရှင်းပြရမယ်ဒါပဲကျွန်တော်တို့လုပ်လို့ရတဲ့ဟာတွေကျွန်တော်တို့လုပ်မှာပဲလေကျွန်တော်တို့လုပ်လို့ရတဲ့ဟာဆိုတာအမှန်တရားတိုင်းပဲကျွန်တော်တို့လုပ်မှာပဲသဘောယူနဲ့ကျွန်တော်တို့လုပ်မယ်အမှန်တရားတိုင်းကျွန်တော်တို့လုပ်မယ်ကျွန်တော်တို့ကြိုးစားနေတယ်
ဟုတ်ကဲ့ဝန်ကြီးအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်